အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆိုရကသူတို့ယူဆတဲ့အပြင်အဇော့ဖ်ပင်လယ်နဲ့ကာတ်ဟီလက်ကြားတို့မှာတွာလာနေတဲ့နိုင်ငံတကာယူရင်တွေကိုရုရှားတို့ကဟန်တာနှောက်ယှက်နေတယ်လို့ဆိုတာတွေကိုစံမလို့ဖို့ဒါသာဘီနီကတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံရဲ့အဲဒီလိုရက်တွေဟာယူကရိန်းနိုင်ငံရဲ့စီးပွားရေးအားနည်းသွားစေဖို့ကြိုးစားတာဖြစ်တယ်လို့ဆိုပြီးရက်ပစ်ဖို့ပြောတာပါ။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟက်သာနိုဝတ်ကရေကြောင်းတွာလာရေးကိုရုရှားကဟန်တာနှောက်ယှက်တာဟာယူကရိန်းနိုင်ငံထိခိုက်ပြီးမတည်ငြိမ်ဖြစ်အောင်ဆက်လုပ်နေတာရဲ့နောက်ထပ်ဥပမာတွေဖြစ်တဲ့အပြင်နိုင်ငံတကာသတ်မှတ်ချက်တွေကိုဂရုမစိုက်တာလည်းဖြစ်ပါတယ်လို့ပြောပါတယ်။ရုရှားနိုင်ငံဟာအီဒီလာကလေးကပုံစီတင်းမောတွေကိုနှောင့်နှေးအောင်လုပ်နေပြီးကုန်တင်တင်းမော16ဆင်းတဲ့မနေ့ယူကရိန်းစစ်ကမ်းတွေကိုမသွားနိုင်အောင်တားထားတယ်လို့အမေရိကန်ကစွပ်စွဲထားပါတယ်။ယူကရိန်းပိုင်ခရီးမီးယားဒေသကိုရုရှားကတူပိုင်နယ်ဖြစ်တရားမဝင်ရယူပြီးယူကရိန်းရှေ့ပိုင်းမှာရုရှားလူလာတဲ့တီချောက်ခွက်ထွက်ရေးဝါတီတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားပြီးပခတ်ဖြစ်အောင်2014ခုနှစ်ကလေးကသွေးထိုးလုဆောင်လာတာကြောင့်ရုရှားနဲ့ယူကရိန်းကြားဆက်ဆံရေးအဆင်မပြေဖြစ်နေတာပါ။အမေရိကန်ဘက်ကအခုလိုတောင်းဆိုထားတာနဲ့ပတ်သက်ပြီးရုရှားအစိုးရဘက်ကတုံ့ပြန်ချက်ကတော့ဖော်မလာသေးပါဘူး။